IS အစွန်းရောက်အကြမ်းဖက်သမားတွေစီကခိုးယူခဲ့တဲ့မှတ်တမ်းတွေကနေပြည်ပကအကြမ်းဖက်အုပ်စုတွေကိုဖော်ထုတ်နိုင်မဲ့အပြင်သူတို့ကိုသူတို့ကာလီဖိတ်တွေလို့ကြေညာထားတဲ့ IS အကြမ်းဖက်သမားတွေကိုအကြီးအကျယ်ချေမှုန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝင်ဟောင်းတယောက်စီကနေ Britain Sky News ကရထားတဲ့ထောင်ပေါင်းချီတဲ့ IS တို့ရဲ့လျှို့ဝှက်ဆက်ရွက်အထောက်အထားတွေကို American, Britain, Germany နဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ချေမှုန်းရေးကျွမ်းကျင်သူတွေကလေလာဆန်းစစ်နေကြပါတယ်။IS တို့ရဲ့လုံခြုံရေးဌာနအကြီးအကဲရဲ့အချက်အလက်တွေတင်ထားပေးတဲ့ memory stick ကိုသူခိုးယူခဲ့တာလို့ IS တို့စီကနေထွက်ပြေးလာတဲ့တိုက်ခိုက်ရေးသမားဟောင်းကပြောပါရယ်။အဲ့ဒီ file ထဲမှာအကြမ်းဖက်သမားတွေရဲ့အဖွဲ့ဝင်ပေါင်း 12,000 ကျော်နဲ့လူသစ်စုဆောင်းထားသူတွေရဲ့ကိုယ်ရေးအချက်အလက်တွေပါဝင်နေတယ်လို့ပြောပါရယ်။ဒီထဲမှာနိုင်ငံပေါင်း 50 တနင်္ဂနွေက jihad တွေရဲ့အချက်အလက်တွေပါဝင်တဲ့အပြင်လူသစ်စုဆောင်းရမှာမင်းမြန်နဲ့မေခွန် 23 ခုလည်းပါဝင်ပါရယ်။ပါဝင်တယ်လို့ Britain, Germany နဲ့ Syria ကအစည်းအဝေးခန်းစားတွေကဆိုပါတယ်ဒီ file ကိုဈေးကောင်းရအောင်အထောက်အထားအစ်စ်နဲ့အတူတွေကိုရောင်းနှောထားနိုင်တာကိုလည်းအနောက်နိုင်ငံကစုံစမ်းထောက်လှမ်းရဲ့အရာရှိတချို့ကဆိုရင်းနေတယ်လို့အနောက်နိုင်ငံကထောက်လှမ်းရဲ့အရာရှိတချို့နဲ့ကျွမ်းကျင်သူတွေက VOA ကိုပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကြည်ကြဲပြန့်ပြန့်ဖော်ပြနေကြသလိုတိုက်ခိုက်ရေးသမား 12,000 ရဲ့ကိုယ့်ရဲ့အချက်အလက်တွေအပြည့်အစုံမပါဘဲ 1,936 ရောက်ရဲ့အချက်အလက်တွေကပါတယ်လို့ယူဆရကြောင်းဆက်ရက်အထောက်အထားတွေကိုကြည့်ရှုခဲ့တဲ့ထောက်လှမ်းရဲ့အရာရှိက VOA ကိုပြောပါတယ်တိုက်ခိုက်ရေးသမားအများစုကနိုင်ငံပေါင်း40ကဖြစ်ပြီးလေးပုံတစ်ပုံလောက်ကဆော်ရီအာရေဗျာနဲ့ဂျန်နယ်သူတွေကတော့တူနီရှားမော်ရိုကိုနဲ့အီဂျစ်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်အနောက်နိုင်ငံကရတဲ့သတင်းရင်းမြစ်အရာအမေရိကန်၄ယောက်နဲ့ဒါဇင်ဝက်လောက်ရှိတဲ့ကနေဒါနိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်ဥရောပဖက်ကဆိုရင်တော့ပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံသားတွေပါဝင်တာဖြစ်ပါတယ်